sometime. Gotta stand up and fight sometime. မင်္ဂလာပါမဝေလူရေအခုလို view တဲ့အချိန်ပေးတဲ့အတွက်ကျေးဇူးများတင်ပါတယ်ရှင့်
ဟုတ်ကဲ့ပါမမင်္ဂလာပါအခုလိုဖိတ်ကြားပေးရတဲ့အတွက်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအခုဆိုရင်ဒါမဝေနုကမြန်မာနိုင်ငံကအမျိုးသမီးဒီလူခွင့်ရေးတက်ကြွလှုပ်ရှားသူတယောက်အနေနဲ့ပေါ့နော်ကမ္ဘာပေါ်မှာဒီမိုကရေစီအတွေးခေါ်အယူဆတွေကိုအစပြုစတင်ခဲ့တဲ့ဒီ Green နိုင်ငံအေသင်မျိုးကနေပြီးတော့မှပေးအပ်တဲ့ City of Athens Democracy Awards ပေါ့နော်မြန်မာလူဆိုရင်တော့ဒီအေသင်မျိုးတော်ရဲ့ဒီမိုကရေစီဆုလို့ပြောရမယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံကဒီအမျိုးသမီးတက်ကြွလှုပ်ရှားသူတယောက်အနေနဲ့အခုလိုဂုဏ်ပြုချီးမြှင့်ခံရတဲ့အပေါ်မှာအထူးပဲဂုဏ်ယူရဲဆိုတာကိုလည်းအရင်ဆုံးပြောချင်ပါတယ်ရှင
်ဟုတ်ကဲ့ပါမကျေးဇူးပါ
โอเคဒီစုကိုလေဒီစုနဲ့ပတ်သက်ပြီးတော့ကြည့်တဲ့အခါမှာကျွန်တော်ဗာသတိချမိလဲဆိုတော့ဒါကမ္ဘာတစ်ဝက်မှာရှိတဲ့ဒီမိုကရေစီတန်းတူညီမျှရေးဒီအခြေခံလူ့ခွင့်ရေးတွေပေါ့နော်ဒီအတွက်အဲအာထုတ်ချုပ်ပတ်တဲ့သူတွေကိုမှဒီအေသင်မျိုးတော်ဝင်ကိုယ်တိုင်ကဦးဆောင်ပြီးတော့ရွေးချယ်ပေးတဲ့စုဆိုတာကိုသိရပါဗျ။ဆိုတော့ဒီစုရတဲ့သူတွေအแทမှာဆိုလို့ရှိရင်လဲဒါကမ္ဘာဒီနိုင်ငံတချို့ကသမရတွေလို့ဒီနိုင်ငံခေါင်းဆောင်ဟောင်းတွေပေါ့နော်သမရတွေဝန်ကြီးချုပ်ဟောင်းတွေနောက်မြို့တော်ဝင်ဟောင်းတွေကိုလည်းတွေ့ရတယ်ဆိုတော့ဒီနေ့မှကြတော့ဒီလိုစုမျိုးကိုကိုယ်ပေးအပ်တဲ့အခါမှာဘယ်လိုများအခုခံစားရပါလဲရှင
်ဟုတ်ကဲ့ပါအမကျေးဇူးပါကျမလေးအခုလိုမျိုးစုချီးမြှင့်ခံရတာပေါ့နော်အထူးသဖြင့်ဒီလိုဒီမိုကရေစီမွေးဖွားရာမြို့ဖြစ်တဲ့အေသင်မြို့ကနေပြီးတော့အေသင်မြို့တော်ဝင်ကနေပြီးတော့ပေးရစုပေါ့နော်အဲ့စုကိုဟိုချီးမြှင့်ခံရတဲ့အတွက်ကျမအရန်ဂုဏ်ယူပါတယ်ဝင်လဲဝင်မြောက်ဝင်မြောက်မိပါတယ်အဲဘာကြောင့်ဝင်မြောက်မိလဲဆိုတော့ကျမတို့ရဲ့လှုပ်ရှားမှုတွေကိုကဘာကအတိမတ်ပြုပြီးတော့ကျမတို့အတိမတ်ပြုရဲဆိုတဲ့ဟာမျိုးသိရတဲ့အခါကျတော့ကျမတို့ခွန်အားဖြစ်မိရပေါ့နော်အထူးသဖြင့်ဒီစုမှာဆိုလို့ရှိရင်ဒါကျမ6ရောက်မြောက်စုရှင်ဖြစ်တယ်ပေါ့နော်ဒီလူငယ်မျိုးသမီးတယောက်လည်းဖြစ်တယ်ဒါရက်ဖက်လူဖွဲ့စည်းရလည်းဖြစ်တယ်ပေါ့ဒီစုကိုအရင်ချီးမြှင့်ခံခဲ့ရတဲ့ပုံပုံတွေတော်တော်များများဟာဆိုလို့ရှိရင်ဒါအစိုးရအရာရှိဟောင်းတွေဝန်ကြီးချုပ်တွေသမ္မတတွေအမပြောသလိုမြို့တော်ဝင်တွေဖြစ်ခဲ့ပြီးတော့ဒီကျမတို့ဒီ Human Rights Watch ရဲ့ Executive Director Kenneth Roth တယောက်ကတော့ဒါ Civil Society ကဖြစ်တယ်ပေါ့နော်အခုကျမတို့ရက်ဖက်လူဖွဲ့စည်းအနေနဲ့ဆိုလို့ရှိရင်ဒါဒုတိယမြောက်လူဖြစ်တယ်မြို့သမီးတယောက်အနေနဲ့ဆိုလို့ရှိရင်တော့ဒါပထမမြောက်စုအရှင်ဖြစ်တယ်ပေါ့နော်အဲ့တော့ကိုကျမအရန်ဝင်တာမိပါတယ်ပြီးတော့ဒီစုဟာဆိုလို့ရှိရင်လည်းရေးပါတဲ့အဲစုတစ်ခုလို့ကျမခံယူရပါကြောင့်လဲဆိုတော့အစ်တမျိုးတော်ကနေပြီးတော့ပေးရစုလည်းဖြစ်တယ်လို့ဒီစုကိုဒီ New York Times ရဲ့ပြီးလို့ရှိရင်ကျမတို့ United Nation Democracy Fund ရဲ့ Athen Democracy Forum ရဲ့ကနေပြီးတော့ပူးတွဲချီးမြှင့်တာဖြစ်တယ်ပေါ့နော်ဆိုတော့ဒီလိုအရေးပါတဲ့စုတစ်ခုကိုဟိုချီးမြှင့်ခံရတယ်အတိမတ်ပြုခံရတယ်ကျမတို့ရဲ့လှုပ်ရှားမှုတွေကိုအတိမတ်ပြုခံရတယ်လို့လို့ခံစားရတဲ့အတွက်ကြောင့်မို့လို့အမတန်ဝမ်းမြောက်ပြီ
ဟုတ်ကဲ့ပါဆိုတော့ဒီစုကဒီဆွဆွပြောသလိုပေါ့ကဘာတော်ဝမ်းမှာရှိတဲ့ဒီမိုကရေစီရေးအတွက်အခြေခံလူ့ခွင့်ရေးတွေအတွက်ကြိုးပမ်းနေတဲ့သူတွေကိုပေးတယ်ဆိုတဲ့အထက်မှာဒါကဘာပေါ်မှာဒီလိုလှုပ်ရှားကြိုးပမ်းနေတဲ့သူတွေကအများကြီးရှိတယ်ဆိုတော့ဒီအထက်မှာဒီမြန်မာနိုင်ငံကနော်အမျိုးသမီးတူဖြစ်တဲ့ကိုကိုရွေးချယ်ဂုဏ်ပြုချီးမြှင့်နေဆိုတာဟောဘာကြောင့်လို့ထင်ပါလဲသူတို့ကရောဒီစုရွေးချယ်တဲ့သူတွေဘက်ကရောကိုကိုဘာများပြောလာတာရှိပါလဲ
ကျမအမြင်ကတော့သူတို့အနေနဲ့ကျမကိုရွေးချယ်ရတဲ့အကြောင်းရင်းကသူတို့ပြောချက်ချက်တွေရဆိုလို့ရှိရင်ပေါ့နော်ဒါကျမဟာဒီလိုလူငယ်တယောက်အနေနဲ့ဆယ်ကျော်သက်တယောက်အနေနဲ့နှစ်ပေါင်းများစွာဒီလိုထောင်ကျခံခဲ့ရပြီးတော့ထောင်ကနေပြန်လွတ်လာတဲ့အချိန်မှာလွတ်လာတဲ့နေ့ကစပြီးဒီနေ့ဒီအချိန်ထိ10နှစ်ပေါ့နော်2012ကနေဒီနေ့ဒီအချိန်ထိကျမအနေနဲ့ဆိုလို့ရှိရင်ဒီဒီမိုကရေစီနဲ့လူခွင့်ရေးမြင့်တင်ရေးလူမဲစုအရေးအမျိုးသမီးအရေးလူငယ်တွေကွန်ပျူတာတက်ရေးစသဖြင့်ဒီလိုမျိုးဒီမိုကရေစီရဲ့စံတမိုးတွေကိုမြင့်တင်တဲ့လှုပ်ရှားမှုတွေကိုဟိုနှိမ့်စင်ရက်ဆက်လှုပ်ဆောင်ခဲ့တဲ့လူတယောက်ဖြစ်တယ်ပေါ့နော်ယုံကြည်ချက်ခံနိုင်မှမှနဲ့ဒီလိုဟိုမစုံမနစ်လှုပ်ဆောင်ချက်တွေကိုသူတို့အနေနဲ့ကဘာကိုချပြခြင်းလို့လူငယ်ကဘာတမွားမှာရှိတဲ့လူငယ်တွေကိုလည်းအားကြကုန်ယူစေလိုတဲ့ရည်ရွယ်ချက်ပါတယ်လို့သူတို့အနေကျိုးကနေကျွန်မကိုပြောလာပါတယ်အဓိကတော့ကဘာကိုချပြခြင်းတာပေါ့နော်ကျွန်တော်တို့ဒီမိုကရေစီစနစ်ကိုတိဆောက်ချင်တဲ့ဆိုရင်လူတိုင်းလူတိုင်းရဲ့အခွင့်အရေးကိုကာကွယ်ပေးဖို့လိုသလိုကျမတို့အမုန်းတရားတွေနဲ့ဖယ်ကျင်မှုတွေနဲ့တပ်ဖြတ်မှုတွေနဲ့ဒီမိုကရေစီကိုဒီလိုလူနည်းစုတွေပေါ်မှာအနိုင်ကျင့်တပ်ဖြတ်မောင်းထုတ်မှုတွေနဲ့ဒီမိုကရေစီတိဆောက်လို့မရဘူးဆိုတဲ့ဟာကိုလည်းသူတို့အနေနဲ့ဒါမီးမောင်းထိုးပြခြင်းနဲ့လို့ကျမယုံကြည်ပါတယ်ဟုတ်
ဟုတ်ကဲ့ပါဆိုတော့အခုဆိုရင်ဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီစစ်တပ်ကအာဏာသိမ်းထားတဲ့ရှေ့လာပြီးနိုင်ငံရေးအကျပ်တဲမျိုးစုံဖြစ်လာတယ်လူမှုစီးပွားအကျပ်တဲတွေအများကြီးဖြစ်လာတယ်ဆိုတော့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကလည်းဒီအာရုံစိုက်ပြီးတော့အလေးထားနေတဲ့အချိန်မျိုးမှာဒါမြန်မာနိုင်ငံကအမျိုးသမီးတရားအခုလိုစုချင်းမြင့်ခံရတဲ့ဆိုတဲ့အခါကျတော့ဒါကရောဒီမြန်မာဒီလှုပ်ရှားမှုပေါ်မှာနိုင်ငံတကာရဲ့ဒီအထောက်အကူပေါ့နော်ဟိုဘလို့များဟိုဖြစ်စေမယ်လို့ရောထင်မိတယ်
ဟုတ်ကဲ့ပါအမဆိုတော့အခုချိန်ဟာဆိုလို့ရှင်မြန်မာပြည်ဟာတကယ်ကိုအမှောင်ခေတ်ကိုရောက်နေရလို့ကျွန်တော်တို့ပြောလို့ရပါတယ်စစ်တောင်စီကနေပြီးတော့အာနာသိမ့်ပြည့်အခါကျတော့ပြည်သူတွေအပေါ်မှာဒီလိုဆိုးရတဲ့ရာဇဝတ်မှုတွေကျူးလွန်ပြီးတော့တကယ်ကိုတန်းပြူနော်အမှောင်မှုတွေကိုဆွဲခေါ်နေရဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့အနေနဲ့ကဒီလိုမျိုးနိုင်ငံတကာစင်မြင့်မှာပြောခွင့်ဆိုခွင့်ရနေရဆိုလို့ရှင်ဒါကိုအသုံးချပြီးအကောင်းဆုံးကိုယ်နိုင်ငံအတွက်ကိုဟိုလှုပ်ရှားသွားဖို့လိုတယ်ပေါ့เนาะပြောဆိုသွားဖို့လိုတယ်လို့ယုံကြည်ပါတယ်ဒါကြောင့်မို့လို့လေအခုကျွန်မဟာဆိုလို့ရှင်အာဒီစုချင်းမြင့်ခဲရဆိုဒီ platform ဟာဒီစင်မြင့်ဟာဆိုလို့ရှင်တကယ်ကိုအရေးပါတဲ့ဒီစင်မြင့်တစ်ခုဖြစ်တယ်ပေါ့เนาะအရေးပါတဲ့ပုံကိုတက်ရောက်တဲ့နာတက်ရောက်ပြီးတော့ပါဝင်တဲ့စင်မြင့်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့မြမအရေးလောလောဆယ်ဖြစ်ပျက်နေတဲ့မြန်မာပြည်မှာဖြစ်ပျက်နေတဲ့အာဏာသိမ်းမှုအခြေအနေဒီမိုကရေစီလှုပ်ရှားမှုတွေကိုကျွန်မအနေနဲ့ဟိုရှင်းပြခွင့်နေပေါ့နော်ကျွန်မအနေနဲ့ဒါထောက်ပြခွင့်နေရရှိခဲ့တဲ့အတွက်ကြောင့်မို့လို့တစုံတရာသောအကျိုးတရားမှုရှိမယ်လို့ကျွန်မယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟာဒီလိုဒီမိုကရေစီလှုပ်ရှားမှုမှာတို့ပြည်တွင်းအင်အားလက်လို့တို့နိုင်ငံတကာရဲ့အားပေးမှုတွေနဲ့လိုတဲ့အတွက်ကြောင့်မို့လို့ဒီနိုင်ငံတကာစင်မြင့်မှာအခုလိုမျိုးပြောခွင့်ရတဲ့အတွက်ကြောင့်မို့လို့ကျွန်မကကျွန်မအနေနဲ့ကတော့ဒီခွင့်ရေးကိုလက်လွတ်မခံဘဲနဲ့ပေါ့နော်ဟိုဒီကျွန်မတို့ရဲ့ဒီမိုကရေစီတက်ပွဲကိုအားပေးဖို့ဟိုထောက်ခံဖို့အတွက်ကိုဟိုတိုက်တွန်းခဲ့ပါတယ်ဟုတ်
โอเคဆိုတော့အခုလိုမျိုးအခြေအနေမှာမြန်မာနိုင်ငံမှာလက်ရှိဒီလိုအကျပ်တဲတွေဖြစ်နေတဲ့အချိန်မှာနိုင်ငံတကာရဲ့ထောက်ပံ့အားပေးကူညီမှုကရောဘလောက်အရေးကြီးတယ်လို့ခံယူထားပါလဲကိုကဒါဟိုရှေ့တန်းမှာဒီမြန်မာရေးအတွက်ဟိုနိုင်ငံတကာစင်မြင့်မှာဆောင်ရွက်နေတဲ့သူတယောက်ဆိုတော့
ဟုတ်ကဲ့ပါမဟိုနှစ်ပိုင်းပေါ့နော်ကျမတို့တော်လှန်ရေးတစ်ခုအထူးသဖြင့်အာဏာရှင်တိုက်ဖျက်ရေးဒီမိုကရေစီရရှိရေးနော်တော်လှန်ရေးကိုဆောင်ရွက်တဲ့အခါမှာကျမတို့ရဲ့အဓိကအင်အားကပြည်တွင်းကလာတာဖြစ်ပါတယ်ကျမတို့ပြည်သူတွေကကျမတို့ရဲ့အင်အားဖြစ်ပါတယ်ကျမယုံကြည်တာကကျမတို့လူချင်းတဲ့အနာဂတ်ကိုကိုယ်တိုင်ဖန်တီးဖို့လိုတယ်ကိုမှမဖန်တီးရင်သူများလာကူညီပေးလို့မရဘူးလာဖန်တီးပေးလို့မရဘူးနိုင်ငံတကာကလည်းလာဖန်တီးပေးလို့မရဘူးဆိုတော့ကျမတို့ရဲ့အဓိကအင်အားကပြည်တွင်းအားဖြစ်ပါတယ်ကိုရီတူးချင်းစီရဲ့လှုပ်ဆောင်ချက်တွေဖြစ်ပါတယ်ဆိုတော့နောက်တစ်ပိုင်းကတော့ဒီနိုင်ငံတကာရဲ့အားပေးမှုဟိုတိုင်းပြည်တစ်ခုအစိုးရတရက်ဖြစ်လာဖို့ဆိုတဲ့ဟာကကိုဘောက်ကိုတီးကြအခုလိုကပတ်ရွာကြီးဖြစ်လာတဲ့အခါမှာနိုင်ငံတကာဒီအတိုင်းဝိုင်းနဲ့ဟိုဆက်ဆံပြီးတော့ကျမတို့ရဲ့ဟိုတန်းပြီနဲ့အစိုးရတွေရဲ့အဲဒိုးစီးပွားတွေကဒီအဆက်ဆက်မှုတွေရှိနေတဲ့အခါကျတော့တီးကြရက်တီလို့လည်းမရဘူးပေါ့နော်အဲ့လိုတီးကြရက်တီလို့မရတဲ့အတွက်ကြောင့်မို့လို့နိုင်ငံတကာရဲ့ဟိုအထောက်ပံ့နဲ့နိုင်ငံတကာရဲ့အပင်မှုတွေလည်းလိုအပ်တယ်ပေါ့ဒီနေရာမှာအရေးပါဆုံးကတကယ်လို့ဒီလိုမျိုးအာဏာရှင်တွေပေါ့နော်စစ်အာဏာရှင်တွေအာဏာသိမ်းတဲ့အုပ်စုတွေကနေပြီးတော့ပါဒီလိုဆိုးရွားတဲ့ရာဇဝတ်မှုတွေကိုကျွလွန်ထားရဲဆိုလို့ရှိရင်အဲ့လိုဟိုနိုင်ငံတကာဥပဒေတွေကိုချိုးဖောက်ထားရဲဆိုလို့ရှိရင်နိုင်ငံတကာမှာဘာလဲရှိလဲဆိုတော့ကျမတို့ကာကွယ်ပေးဖို့တာဝန်လည်းရှိရပေါ့နော်အဲ့ဟာကိုဟိုအခြေပြုပြီးတော့ကျမတို့အနေနဲ့ကလောလောဆယ်မြန်မာစစ်တပ်ဟာဆိုလို့ရှိရင်လူခွင့်ရေးချိုးဖောက်မှုတွေအများကြီးကျွလွန်ထားရဲအဲစစ်တပ်တစ်ခုဖြစ်တဲ့အဲလူမျိုးစုတွေကိုဟိုတက်ဖြတ်ထားရဲလူမျိုးလုံးတက်ဖြတ်မှုတွေလုပ်ထားရဲအဲစစ်တပ်တစ်ခုဖြစ်တဲ့လက်ရှိလဲကျမတို့လူသားမျိုးနဲ့အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေတဲ့စစ်တပ်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့ဒါနိုင်ငံတကာကလည်းသူ့အနေနဲ့သူ့ရဲ့တာဝန်ကိုဖြည့်ဆည်းဖို့လိုပြီးတော့ဒီစစ်တပ်ကိုအေးအေးဆောင်ရွက်ပေးဖို့လိုရယ်ပေါ့နော်အဲ့ဟာကိုကျမတို့ကသူတို့ကိုလှုပ်ဆောင်လာအောင်လို့တိုက်တွန်းနေရတာပေါ့နော်နေဖို့တိုက်တွန်းဖို့လည်းလိုရယ်ပေါ့ဆိုတော့ဟိုသူတို့အားကိုဒီနေရာမှာဒီလိုဆိုးရတဲ့သူတို့မှရှိတဲ့တာဝန်ကိုဖြည့်ဆည်းရင်းနဲ့မှသူတို့အားကိုကျမတို့ယူပြီးတော့ပြည်တွင်းကအားနဲ့ပူပေါင်းပြီးတော့တိုက်ထုတ်သွားဖို့လိုရယ်နှစ်ဖက်အင်အားနှစ်ခုလုံးလိုရယ်လို့ကျမပြောချင်ပါတယ်ဟုတ
်ဟုတ်ကဲ့ပါဒါပြည်တွင်းအင်အားအတိတ်ကအချိန်ထဲမှာလည်းနိုင်ငံတကာရဲ့အခန့်ကဏ္ဍကလည်းအရေးကြီးတယ်လို့နားလည်ပါတယ်အခုလိုအချိန်ပြည့်ပြီးတော့ဖြည့်ကြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမာကျေးဇူးပါ